မြန်မာစစ်ကောင်စီကိုလက်နက်တင်ပို့ဖို့ရောင်းဝယ်တဲ့အခါမှာထိုင်းနိုင်ငံကဗန်နေကိုအသုံးမပြုနိုင်အောင်လို့အရေးယူဆောင်ရွက်သွားမယ့်အကြောင်းထိုင်းအမျိုးသားလုံခြုံရေးဆိုင်ရာပါလီမန်ကော်မတီဥက္ကဋ္ဌကဒီကနေ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်အထူးကိုယ်စားလှယ်တွမ်အန်ဒရူးစ်နဲ့တွေ့ဆုံတဲ့အချိန်မှာအခုလိုပြောဆိုလိုက်ပါတယ်
ทุกฝ่ายนะครับทั้งภาคส่วนของธนาคารภาคส่วนของภาครัฐอย่างกระทรวงต่างประเทศและก็ปปงเนี่ยก็พูดตรงกัน
ตุ๊บย้อนตัวราก็တော့ဘန်လုပ်ငန်းနေအစိုးရနဲ့နိုင်ငံခြားရေးဝန်ကြီးဌာနအပါအဝင်ငွေကြေးခဝါချမှုတိုက်ဖြတ်ရေးအဖွဲ့အားလုံးကနေလက်နက်ရောင်းဝယ်မှုမှာပါဝင်တာကိုထိုင်းနိုင်ငံရဲ့ဘန်လုပ်ငန်းတွေကမလိုလားဘူးဆိုတာသဘောတူပါတယ်ဒီကနေ့အထိကတော့ဒီကိစ္စတွေကိုဘလို့ကင်တွယ်မယ်ဆိုတာကိုရှင်းရှင်းလင်းလင်းမသိရသေးပါဘူးဒါပေမဲ့အနာဂတ်မှာတော့ရေတိုးရေလက်ရေရှည်ဖြည့်ရှင်းမဲ့နီးလန်းတွေရှာဖို့ကတိပြုထားပါတယ်လို့ထိုင်းမျိုးသားလုံခြုံရေးဆိုင်ရာပါလီမန်ကော်မတီဥက္ကဋ္ဌရန်စင်မန်ရိုမီကပြောဆိုသွားတာဖြစ်ပါတယ်ထိုင်းနိုင်ငံကဘန်၅ခုအပါအဝင်နိုင်ငံတကာကဘန်၁၆ခုဟာမြန်မာစစ်ကောင်စီအတွက်စစ်ဖက်ဆိုင်ရာပစ္စည်းတွေဝယ်ယူရေးနဲ့စစ်ပိုင်းဆိုင်ရာကိစ္စရပ်တွေနဲ့ဆက်ဆက်ပြီးတော့ငွေလွှဲပြောင်းမှုအပါအဝင်ဘန်ဝင်ဆောင်မှုတွေပေးခဲ့တဲ့အကြောင်းပြီးခဲ့တဲ့ဇွန်လကုန်လုံးကထုတ်ပြန်ခဲ့တဲ့ Ton Indus ရဲ့အစီရင်ခံစာမှာဖော်ပြပါတယ်၂၀၂၃၂၀၂၄ဘန်နာရေးနှစ်တွေထဲမှာလည်းထိုင်းနိုင်ငံကနေမြန်မာနိုင်ငံကိုတင်ပို့ခဲ့တဲ့စစ်လက်နက်နဲ့စစ်ပစ္စည်းတန်ဖိုးကတော့အရင်နှစ်ကထက်ပိုပြီးတော့မှများခဲ့ပြီးတော့အမေရိကန်ဒေါ်လာတန်၁၂၀ဘိုးအထိရှိကြောင်းကိုလည်းအစီရင်ခံစာကဖော်ပြပါဗျ။ SCB ဘဏ်ကတော့ဒီအစီရင်ခံစာထွက်လာပြီးတဲ့နောက်မှာဘဏ်အတွင်းမှာသူတို့ဘာသာပြန်လည်စုံစမ်းစစ်ဆေးတာကိုလုပ်ခဲ့တဲ့အကြောင်းနဲ့မြန်မာနိုင်ငံနဲ့ငွေကြေးလွှဲပြောင်းတဲ့လုပ်ငန်းအလုံးဟာထိုင်းနဲ့နိုင်ငံတကာစီးပွားရေးကိုအဓိကပံ့ပိုးတဲ့လူသုံးကုန်ပစ္စည်းနဲ့ဝန်ဆောင်မှုအတွက်သာဖြစ်ပြီးတော့ငွေကြေးခဝါချမှုတိုက်ဖြတ်ရေးဥပဒေနဲ့အညီဆက်ဆက်လုပ်ကင်ခဲ့ပါတယ်ဆိုတာကိုတုံ့ပြန်ထားပါတယ်ရှင်။